သမရဟောင်းတိုနဲ့ထရန်ဟာ2020ပြည့်ရွေးကောက်ပွဲရလဒ်ပြောင်းသွားအောင်တရားမဝင်ကြိုးပမ်းမှုနဲ့နိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေမလွှဲဘဲထိန်းချမှုဆွဲချက်တွေအတွက်သူ့ဘော်သဘောမတူကြတဲ့ဂျူရီအဖွဲ့နှစ်ဖွဲ့နဲ့တရားသူကြီးတွေကိုရင်ဆိုင်ရဖို့ရှိပါတယ်။တရားရေးဌာနအထူးစုံစမ်းရေးမှူးဂျက်စမိုက်ကဝါရှင်တန်ဒီစီမှာဆွဲဆိုထားတဲ့အမှုကိုတော့အခုကြာသပတေးနေ့နေ့လယ်ပို ုလေးမှုကိုဖက်ဒရယ်တရားရုံးဂျူရီအဖွဲ့တစ်ဖွဲ့ကြားနာစစ်ဆေးမှာပါ။ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာသူရှုံးနေတယ်ဆိုတာကိုတည်တည်နဲ့အာဏာဆက်ယူဖို့ဂျိုပန်းနာ2021ခုနှစ်ဇန်နဝါရီ6ရက်မှာအမေရိကန်လွှတ်တော်ကိုသူထောက်ခံသူတွေကဝင်ရောက်စီးနှင်တိုက်ခိုက်မှုမှာအကူအညီပေးတာတွေနဲ့ဆက်နွှဲပြီးဆွဲချက်တွေတင်ခံထားရတာပါ။2020ရွေးကောက်ပွဲတုန်းကသူအကြီးအကျယ်ရှုံ့နိမ်ခဲ့တဲ့မြို့တော် Washington DC area မှာနေထိုင်တဲ့သူတွေတဲကရွေးမဲ့ဂျူရီအဖွဲ့ကိုရင်ဆိုင်ရမှာပါ။နိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေမလွဲပြောင်းမဲ့ထိန်းထားတဲ့ Florida ပြည်နယ်အမှုမှာတော့တရားသူကြီး Eileen Cannon ကသူပုံမှန်နေထိုင်တဲ့ Fort Pierce မြို့တရားခွင်မှာကြားနာမဲ့သဘောပြောနေပါတယ်။အဲ့ဒီမြို့မှာကြားနာမဲ့ဆိုရင်တော့မြို့နယ်၅ခုကနေထိုင်သူတွေနဲ့ဂျူရီအဖွဲ့ဖွဲ့ရမှာဖြစ်ပါတယ်။အဲ့ဒီတဲ့မြို့နယ်လေးခုဟာ2020ရွေးကောက်ပွဲအတွင်းထရန့်က60ရာခိုင်နှုန်းကျော်အနိုင်ရခဲ့တဲ့နေရာတွေဖြစ်တယ်လို့ကြံတစ်ခုမှသူကကပ်ပုတ်ကာတီကအနိုင်ရခဲ့တာဖြစ်ပါတယ်။တရားသူကြီးကန်နဟာသမရထရန့်တာဝန်ယူစေအတွင်းတရားသူကြီးအဖြစ်ခန့်အပ်ခံရသူလည်းဖြစ်ပါတယ်ရှင်။